ရခိုင်ပြည်နယ်မှာတရုတ်နိုင်ငံကစီမံကိန်းတွေအများဆုံးရှိနေတဲ့ကြောက်ဖြူမြို့နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အဖွဲ့ကြားပြီးခဲ့တဲ့သတင်းပတ်ကစပြီးတော့ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေထိခိုက်သေးကြတာ၊နေအိမ်တွေပျက်စီးတာတွေရှိနေတယ်လို့လည်းပြောဆိုကြပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတာကိုမမသစင်အောင်ကပြောပြမှာပါရှင
်။ရခိုင်ပြည်နယ်တောင်ပိုင်းကမဒေးကျွန်းရင်းနဲ့စစ်ကမ်းအပအဝင်တရုတ်စီမံကိန်းတွေအများဆုံးရှိတဲ့ကြောက်ဖြူမြို့နယ်မှာစစ်ကောင်စီနဲ့အေအေကြားနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ကြောက်ဖြူမြို့နယ်တစ်ပုတ်တောင်ကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့ဓညဝရီရေတပ်စခန်းသားမှာတိုက်ပွဲတွေဖြစ်နေပြီးတော့မင်းညာအထိလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်တံတွေကြားနေရတဲ့အကြောင်းကြောက်ဖြူဒေသခံတူကပြောပါတယ်
။ဟုတ်ကဲ့ဗျာဒီကျွန်တော်တို့ကြောက်ဖြူမြို့နယ်ဘက်မှာတော့ဒီတစ်ပွဲဖြစ်တာတွေကတဲနေရလောက်ရှိပြီပေါ့နော်။ဖြစ်တာအသေးစိတ်ကတော့ဒီစစ်ကောင်စီတပ်တွေကနေပြီးဒီအခိုက်အတန့်တော့ရှိတဲ့တပ်စခန်းတွေနေရာတော့လာဝိုင်းတော့အခိုက်အတန့်နဲ့တပ်ပွဲဖြစ်တာဖြစ်ပါတယ်ပေါ့အခုတော့ဒီစစ်ကစခန်းကတပ်တွေတော့ပြန်ဆောက်တော့ပြီလို့တော့ကြည့်ရတယ်ဗျတပ်ပွဲတွေကအပြန်လန်လဲနေကြည့်ပြင်နေတာတော့ကြည့်ရတယ
်စစ်ကောင်စီဘက်ကတော့တစ်ပုတ်တောင်ရေးတဲ့စခန်းနီးဝန်းကျင်မှာရှိတဲ့ချက်တိန်စစ်တော်စီမော်ရှောက်ရှောင်းဆိုင်ချုံကတ်တပီစားတဲ့ကြီးရွာတွေအပါဝင်ကြီးရွာတော်တော်များများကိုလေချောင်းကအပါဝင်လက်နေကြီးတွေနဲ့ပြစ်ခတ်နေတယ်လို့လည်းသူကပြောပါတယ
်ဂျက်လီယန်နဲ့နေပြည်တော်ဒီတပွေဖြစ်ပေါ်မုံရှိပြင်းနဲ့လာကြည့်တဲ့အတွက်ကြောင့်ဒီအမျိုးသမီးတောင်းတူတိတ်ဆွန်းတော့တယ်ပြည်ရင်ဒီကျွန်းတော်တွေလို့တိတ်ဆွန်းတော့တယ်လို့တော့သိရတယ်ဗျာကြတဲ့ရောမှာဆိုရင်ဒီနေတွေတချို့လေမိလောင်တော့တယ်လို့တော့ကြားရတယ်ဗျာပြီးရင်တချို့အင်းတွေလေမိမလောင်ပြီးပြည့်စစ်တော့တာတွေလည်းရှိတယ်လို့တော့ဒီရောခံတွေကပြောတာတော့ကြားရတယ်ဗျာ
လက်ရှိမှာတော့တိုက်ပွဲဖြစ်ပွားတဲ့နေရာတွေကအနီးတစ်ဝိုက်ဒေသခံတွေဟာဘေးလွတ်မဲ့နေရာတွေကိုထွက်ပြေးတင်းရှောင်နေရတဲ့အကြောင်းဒေသခံတွေကပြောဆိုပါတယ်စစ်ကောင်စီနဲ့အရခတ်တပ်တော်အေအေကြားတိုက်ပွဲတွေဖြစ်တဲ့နေရာတွေဟာတရုတ်ရင်နဲ့စေကန်ရှိတဲ့မဒေးကျွန်းသားနေရာတွေဖြစ်ပါတယ်။လောလောဆယ်ကြောက်ဖြူမြို့နယ်မှာလှစ်စင်မီတွေပြတ်တောက်နေသလိုဖုန်းနဲ့အင်တာနက်လိုင်းတွေကတော့ပြီးခဲ့တဲ့နှစ်ကလေးကအခုချိန်အထိပြတ်တောက်ဆဲဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်ပြီးအရိခတ်တပ်တော် AA ဘက်ကတစုံတရာသတင်းထုတ်ပြန်တာမတွေ့ရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဒါပြင်ခိုင်မြောင်ပိုင်းကစစ်တွေမြို့နယ်မှာလည်းစစ်ကောင်စီနဲ့အရခတ်တပ်တော်အေအေကြားလက်နေကြီးတွေနဲ့အပြန်အလှန်ပစ်ခတ်တံတွေနေတိုင်းကြားနေရတယ်လို့စစ်တွေမျိုးပေါ်မှာရှိနေတဲ့ဒေသခံတွေကပြောပါတယ်စစ်တွေမျိုးအပြင်ဘက်မှာရှိတဲ့ကျေးရွာတွေမှာပစ်ခတ်နေတာဟာဖြစ်နေကြဖြစ်ပြီးတော့စစ်တွေမျိုးပေါ်မှာတော့လူသွားလူလာတွေပုံမှန်တိုင်းရှိတယ်လို့စစ်တွေရန်ကုန်လေကြောင်းလိုင်းကလည်းပုံမှန်ပြေးဆွဲနေစေဖြစ်တယ်လို့မျိုးကန်တွေကပြောပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့အေအေတပ်တွေ2023ခုနှစ်နိုဝင်ဘာအကုန်ပိုင်းလောက်ကစပြီးတော့တိုက်ပွဲတွေတကြောပြန်ဖြစ်နေတာပါလက်ရှိအချိန်ထိရခိုင်ပြည်နယ်ကမြို့နယ်14ခုနဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွေကိုအေအေဘက်ကသိမ်းပိုက်ထားပါတယ်ကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေကတော့စစ်ကောင်စီကဆက်ပြီးတော့ထိန်းချုပ်ထားဆဲဖြစ်ပြီးအခုရပိုင်းကစပြီးတော့စစ်တွေမြို့နယ်နဲ့ကြောက်ဖြူမြို့နယ်တွေကိုအရိခတ်တပ်တော်အေအေကထိုးစစ်ဆင်တိုက်ခိုက်နေပါတယ်ရှင်